မီဒီယာတွေထံကိုရောက်ရှိလာတဲ့ချိန်ကျောက်စာတွေဟာတချို့ဆိုရင်အီးမေးလ်ကရောက်ရှိလာသလိုတချို့လူမှုကွန်ရက်စာမျက်နှာကတဆင့်ဖြစ်ပါတယ်။စာမှာသတင်းဌာနတွေအနေနဲ့ရခိုင်ပြည်သူတွေနဲ့တိုင်းရင်းသားပြည်သူတွေအေးအေးအပေါ်မှာအထင်မြင်လွဲမအောင်မဟုတ်မမှန်ဖော်ပြတာတွေကိုရပ်ဖို့မရရင်သတင်းဌာနအနေနဲ့ပျက်စီးဆုံးရှုံးမှုတွေရင်ဆိုင်ရမယ်။မိုင်းခွဲတိုက်ခိုက်ခံရမယ်စသဖြင့်ရေးသားပေးပို့ခဲ့တာပါ။ဒီလိုရေးသားချက်တွေနဲ့ပတ်သက်ပြီးတမတော်နဲ့အီအီကတော့အပြန်အလှန်ဆွဆွဲပါတယ်။တမတော်ဘက်ကပြောတာကအ
ီအီရဲ့နာမည်ကိုပုံပြီးတော့ဆိုတာအီအီကပို့တာမဟုတ်လား။လက်တွေ့လုံးမလုံးကတော့ဟိုကြည့်ရင်သိတာပဲ
။တမတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်ဇော်မင်းထွန်းပြောသွားတာပါ။အီအီဘက်ကတော့အစိုးရနဲ့တမတော်ကိုလက်ညှိုးထိုးပါတယ်။အီအီပြန်ကြားရေးတာဝန်ခံခိုင်တုခပြောတာက
ကျွန်တော်တို့လည်းရေးဖို့ကြောင်တဲ့အလို့အဲ့ဒါကြောင့်မို့လို့ဒီသတင်းထောက်တွေကိုလည်းကျွန်တော်တို့ပြောချင်တာကဒီကိစ္စဟာကျွန်တော်တို့လုပ်တဲ့ကိစ္စလုံးဝမဟုတ်ဘူးဒါနေပြီးတော့ဒါအစိုးရနဲ့စစ်တပ်ဘက်ကဒါလုပ်တာပဲဒါလုံးဝပြေချတယ်ဆိုတော့သူတို့လုပ်တာကတော့ဒါသူတို့ပဲတာဝန်ယူရမှာပေါ့ကျွန်တော်တို့လည်းလုံးဝပတ်သက်မှုမရှိဘူးဆိုတဲ့ဥစ္စာကိုတော့ဒါခင်ဗျားတို့ကိုလည်းပြောချင်သလိုတခြားသတင်းဌာနတွေကိုလည်းတော့ပြောပြပါလို့
အခုလိုစာတွေဖြန့်ဝေတာနဲ့ပတ်သက်ပြီးသတင်းသမားတူဖြစ်တဲ့စီသူအောင်မြင့်အမြင်ကတော့
သူတို့ဒီအဲ့ဒီကတော့လှုပ်တဲ့လူတွေပေါ့နော်လှုပ်တဲ့လူတွေကလည်းဟိုမီဒီယာတွေကိုသူတို့ဟိုချင်းချောက်ပြီးတော့မှသူတို့လူကျင်တဲ့ပုံစံသူတို့လူကျင်တဲ့ဟိုဘာလဲရေးသားစေချင်တယ်လို့တော့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီမှာဆိုရင်မီဒီယာတွေထဲမှာဆိုဘာရှိတယ်လဲဆိုရင်အစိုးရမီဒီယာပေါ့နော်ကျွန်တော်ကတော့သိချာအဲ့ဒါသိပါတယ်။အစိုးရမီဒီယာကဒီအဖွဲ့နဲ့ပတ်သက်ရင်သူကလက်နက်ကင်တပ်ဖွဲ့ပါညာဒီလိုပဲသုံးတယ်ဒါပေမဲ့တမတော်ဘက်ကဆိုရင်မြဝတီတို့ဘာလို့လဲတမတော်ရဲ့သတင်းပြန်ကြားရေးတို့ဘာလို့ဆိုရင်ပေါင်းချမ်းသူတို့သုံးတယ်။အဲ့တော့မီဒီယာတွေထဲမှာလည်းပုဂ္ဂလိကမီဒီယာတွေထဲမှာလည်းပေါင်းချမ်းသူတို့သုံးတာတွေလည်းရှိတယ်။နောက်တချို့ဟာတွေကြာရင်တော့ရိုးရိုးလက်နက်တပ်ဖွဲ့လို့သုံးတာတွေလည်းရှိတယ်။အဲ့လိုမူကွဲနေတာတွေရှိတယ်။ရှိတဲ့အခါကျတော့ပေါင်းချမ်းသူတို့သုံးတဲ့ဒီဥစ္စာတွေမီဒီယာတွေကိုသူတို့အဲ့လိုချင်းချောက်စာပို့တယ်ပါ။အဲ့လိုပဲကျွန်တော်ထင်ပါတယ
်။အခုချင်းချောက်စာတွေပို့တဲ့ကိစ္စနဲ့ပတ်သက်ပြီးအလေးထားတင်သလားမထားတင်ဘူးလားဆိုတာကတော့စဉ်းစားတင်တယ်လို့သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကပြောပါတယ်
။မီဒီယာတွေကိုဖိအားပေးတာပေါ့နော်။ဟိုဆိုလိုချင်တာကတော့ဟိုဖိအားပေးတယ်ဆိုတော့နီးမှန်လမ်းမှန်နဲ့မဟုတ်ဘူးလေ။ဟိုသူတို့ကအကြမ်းဖက်နေဆိုပြီးတော့နီးမှန်ချိန်ချောက်တဲ့နီးနဲ့ဖိအားပေးတယ်ဆိုတဲ့ဟာမျိုးကတော့ဘယ်လိုပဲလှုပ်လှုပ်ဖြစ်နိုင်တာမဖြစ်နိုင်တာလည်းတစ်ပိုင်းပေါ့လေ။ဟိုခလေးကအချင်းချင်းမကြည့်ရင်ချိန်ချောက်တာလည်းဖြစ်နိုင်ပါလေ။ဟိုလှုပ်နိုင်တာမလှုပ်နိုင်တာတစ်ပိုင်းအဲ့လိုမျိုးဟိုလမ်းကြောင်းပေါ်ပေးတာပဲဖြစ်ဖြစ်ဟိုနေတာဖြစ်ဖြစ်အဲ့ဒါတွေကတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အဲ့ဒီဟာမျိုးကတော့ဆန့်ကျင်တယ်ပေါ့နော်တိုးတော့ဒီဟာချိန်ကြီးဘယ်လောက်ရှိလဲမရှိလဲပုံမှန်မူတည်ပြီးတော့ဒီဟာကိုအရေးပြည်ူလောက်ရမယ့်ကိစ္စလားအရေးဟိုအရေးတကြီးကိစ္စမဟုတ်ဘူးလို့တတ်မှတ်မှာအဲ့ဒါလည်းဟိုစဉ်းစားမယ်ဟာလည်းရှိတယ်လို့ကျွန်တော်မြင်တယ
်ဦးမြင့်ကျော်ပြောပြသွားတာပါအလားတူပဲရောက်ရှိလာတဲ့စာရုံနဲ့ပတ်သက်ပြီးစာအဖို့ခံရတဲ့မီဒီယာတွေကိုယ်တိုင်ကရခိုင်ပြည်မှာဖြစ်နေတဲ့ပြဿနာတွေပိုပြီးရှုပ်ထွေးအောင်လုပ်နေတာတွေများလားဆိုတဲ့ယူဆချက်တွေရှိနေပါတယ်။ချင်းကျောက်ကအပုခံရတဲ့ခစ်သစ်မီဒီယာကကိုတာလွန်ဆောင်ထက်ပြောပြတာက
အရင်ထားဖို့တော့လိုမယ်လို့တော့ထင်နေရ။သတင်းမီဒီယာတွေအားလုံးကိုကြားရတာတစ်ခုခုကိုပုံဖော်ခြင်းလို့ပို့တယ်လို့ကျွန်တော်တို့ကဒီလိုယူဆတယ်ပေါ့နော်။အဲ့တော့ဒီဟာကရည်ရွယ်ချက်ရှိရှိလုပ်တယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်ဗျ
။အခုလိုချင်းကျောက်မှုတွေပြုလုပ်နေခြင်းဟာတမတော်နဲ့အီအေရဲ့ပြိပက္ခအနေထားကိုမီဒီယာတွေကိုအပြစ်ပုံချနေတာမျိုးဖြစ်တယ်လို့ဂျကိုင်းပြည်နယ်တွင်ဖြစ်ပျက်နေတာတွေကိုမီဒီယာတွေသတင်းမယူရဲအောင်ပြုလုပ်နေခြင်းဖြစ်တယ်လို့သုံးသပ်နေကြပါတယ်။အခုဖြစ်နေတဲ့အခြေအနေဟာအမုန်းစကားဖြန့်ဝေတဲ့ပုံစံမျိုးနဲ့သတင်းဖြန့်နေတာကြောင့်သတိထားရမှာဖြစ်ပါတယ်။အလားတူပဲဂျကိုင်းပြည်နယ်မှာ2012ခုနှစ်နောက်ပိုင်းဖြစ်ခဲ့တဲ့ပြဿနာတွေဟာလည်းလူမျိုးရေးဘာသာရေးအသွင်ဖန်တီးလာတာလူတို့ကြားကိုအမုန်းစကားပြန့်အောင်ပြုလုပ်နေတာလေအခုနီလန်းပုံစံမျိုးဖြစ်ပါတယ်တချို့မီဒီယာတွေဆိုချင်းကျောက်စာအပုတ်ခံပြီးမယ်လဲစာရောက်လာတယ်ဆိုတာကိုသတင်းတောင်ထုတ်ပြန်ခြင်းမပြုကြပါဘူးသတင်းထုတ်ပေးလိုက်ရင်စာပို့သူတွေရဲ့ရည်ရွယ်ချက်ပိုပြီးအောင်မြင်သွားနိုင်တာကြောင့်ဖြစ်ပါတယ်ခင်ဗျာ